မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ကိုယ်စိတ်နဲ့ဖျားကျန်းမာချမ်းသာကြပါစေ။ဆရာမတို့ယုတ်တရားနံတရားတွေရဲ့အကြောင်းကျိုးဆက်ဆက်တဲ့နေရာမှာစွမ်းရည်တတ္တိတွေကိုပါဝေဖန်ပေးတဲ့ပဋ္ဌာန်းနဲ့ပတ်သက်ပြီးတော့လေ့လာတဲ့နေရာမှာ24ပါသောအကြောင်းတရားတွေကိုဆရာမတို့အဓိပ္ပာယ်နဲ့တကွအကြောင်းကျိုးဆက်ဆက်ပြီးတော့သင်ယူတဲ့နေရာမှာဇယားအတိုင်းပဲသင်သွားတာဖြစ်ပါတယ်။တက်ကနေ24အစဉ်တိုင်းတင်တာမဟုတ်ဘဲနဲ့မြို့ထုမြို့ထုလေးတွေကိုဟာလာတူရာလေးတွေကိုလွယ်အောင်ဆိုပြီးတော့ပစ္စယနိဒေသမှာစုစည်းသွားတာဖြစ်တဲ့အတွက်ကြောင့်သားတို့သမီးတို့ဇယားလေးအတိုင်းပြန်ကြည့်ရင်ဆရာမတို့တင်ပြီးသွားတာလေ့လာပြီးသွားတာနံပါတ်1ဟေတုပစ္စည်းပြီးသွားပြီနံပါတ်2အာရမဏပစ္စည်းပြီးသွားပြီနံပါတ်3အဓိပတိပစ္စည်းပြီးသွားပြီနံပါတ်4အနန္တရပစ္စည်းပြီးသွားပြီနံပါတ်5သမဏန္တရပစ္စည်းပြီးသွားပြီအဲ့ဒီအထိကတော့တပါးစီတပါးစီတင်ယူသွားပြီးတော့နည်းနည်းစင်တူတဲ့အပိုင်းလေးတွေကိုစုပြီးတော့နံပါတ်6သဟဇာတာနံပါတ်9အညမေညာနံပါတ်10နေတယာနံပါတ်19တံပယုတ်တာနံပါတ်10အောက်ကပုရိဇာတာ21အတ္တိ24အဝိကတဒီစာမျက်နှာပြီးသွားပြီနော်ပြီးသွားပြီးတော့စာမျက်နှာ3မှာလဲဆရာမတို့ဗနေ့ကလေးလာတင်ယူသွားပေးတာနံပါတ်9ဥပနေတယာနံပါတ်17ပစ္စာဇာတာနံပါတ်12အာသေးဝနနောက်တခါအောက်ကိုကြော်ပြီးတော့ကြည့်လိုက်တော့22နတ်တိ23ဝိကတအကုန်ပြီးသွားပြီပေါ့နော်အဲ့တော့ဆရာမတို့ကြံနေတာကမ္မနေစပြီးတော့အခုဝိပယုတ္တတိဆက်ပြီးတော့ဒီနေ့လေးလာယူမယ်အဲ့တော့မလေးလာခင်မှာမနေ့တော့ဆရာမတို့သင်ယူတဲ့နေရာမှာဇယားနဲ့ပတ်သက်ပြီးတော့အသေးစိတ်ပြောသွားတယ်။မှတ်စုစာအုပ်ထဲကနေပြီးတော့ဆရာမနည်းနည်းလေးပြောเสียရရှိပါတယ်။သားတို့သမီးတို့လက်ထဲမှာရှိတဲ့မှတ်စုစာအုပ်အကျဉ်းထဲကစာမျက်နှာ15စာမျက်နှာ15မှာဥပနေတယပစ္စည်းစွာလေးတွေ့လိမ့်မယ်။ဥပနေတယပစ္စည်းမှာဥပဆိုတာစကလုံးလေးပါလာရင်နေတယမိယာဥပဆိုစကလုံးပါလာရင်အင်အားကြီးမာသောမိယာဖြစ်နေဂျေစုပြုတ်တတ်တဲ့အကြောင်းတရားဆိုဆံမတို့တွေ့ခဲ့တဲ့နေရာမှာဥပနိဒိယပစ္စည်းသည်3မျိုးရှိတယ်လို့ဆံမတို့လေ့လာခွင့်ရတယ်။အာယုန်တွေတဲကနေပြီးတော့ဟလာအင်အားကြီးမာစွာနဲ့ဂျေစုပြုတ်တဲ့မိယာနေနဲ့ဂျေစုပြုတ်ရင်အာရမဏဥပနိဒိယပေါင်းလိုက်တော့အာရမဏူပါနေဒိယအဲ့ဒါကိုဆံမတို့အောက်မှာကြည့်လိုက်ရင်နံပါတ်1ဆိုပြီးတော့ကြည့်လိုက်တဲ့အခါစိတ်ဤမိယာပျော်မွေ့ရာဖြစ်၍စိတ်ရဲ့မိယာပျော်မွေ့ရာဆိုရရင်ဒါအာယုံဆိုလိုတာเนาะဒါကြောင့်စိတ်ရဲ့မိယာပျော်မွေ့ရာဖြစ်၍အင်အားကြီးမသောအကြောင်းတရားနေနဲ့ကျေးဇူးပြုတဲ့တရားကိုအာရမဏဥပနိဒေယပေါင်းလိုက်တော့အာရမဏူပနိဒေယဟုတ်ပြီเนาะအဲ့ဒီဟာလေးကိုဆံမဒီဘက်စာမျက်နှာ15မှာတစ်ခါပြန်ပြီးတော့ကြည့်လိုက်တဲ့အခါမှာစာမျက်နှာ16ဖြစ်သွားပြီပေါ့เนาะစာမျက်နှာ16မှာတော့ပစ္စည်းပစ္စည်းဥပန်းဆိုပြီးတော့အကြောင်းတွေအကျိုးတွေကောက်တာတော့အဘိဓမ္မာတွေသင်ပြီးမှလွယ်တယ်အဲ့တော့နားတို့သမီးတို့ဒီစာအုပ်လေးကိုသုံးထပ်အောင်ဆိုပြီးကျေးဇူးပြုပုံစွာလေးတော့ဖတ်လို့အမြဲရသွားမှာနော်သူရဲ့ဟာလာပစ္စည်းတရားမှာဘာတွေလဲပစ္စည်းဥပန်းတရားကဘာတွေလဲဆိုတော့အဘိဓမ္မာတေချာသင်ပြီးရင်တော့ပုံနာလဲမယ်ခုလောလောဆယ်တော့ဆံမတို့ကအသေးစိတ်တွေမသင်ဘူးအကြံပြင်းနားလေယုံလောက်လေးပဲအခုပဋ္ဌာန်းဆိုတာဘာလဲဆိုတာတုတ်မိယုံလောက်ပဲဆံမတို့ပြောနိုင်မယ်ပေါ့နော်ကျေးဇူးပြုပုံကြည့်တဲ့အခါမှာအပိုက်ကလေးဟလာ၄ဘိုက်တွေ့မယ်၄ဘိုက်မှာအပေါ်တစ်ဘိုက်ကိုနံပါတ်1လို့ပြန်တက်ထားအဲ့ဒီနံပါတ်1ကခုနဆံမတို့လေ့လာလိုက်တဲ့အာရမဏဥပနိဒိယဆိုတဲ့အာရမဏဥပနိဒိယနဲ့ပတ်သက်ပြီးရေးထားတယ်လို့သဘောပေါက်စေချင်တယ်။နော်ဒါလေးကိုနင်းမို့ဆိုရင်အသုံးမချတတ်မှာဆိုလို့ဒါကြောင့်အာရမဏဥပနိဒိယဆိုတာလေးကိုကြည့်လိုက်တဲ့အခါမှာကျေးဇူးပြုပုံပြောပါဆိုရင်အဲ့မှာလိုင်းကြားထားလိုက်ရမှာနှစ်ဆွဲမဲ့ဖွဲနှစ်သက်ဖွဲဟလာဝိုင်းထားလိုက်ရမှာအာယုံပေါ့နော်အာယုံအကြောင်းပြောမှာအဲ့ဒီဒါပေမဲ့အာယုံဆိုတဲ့နေရာမှာအစင်းအတန်အနှံ့အယတာအတွေ့အထိတွေရှိကြတဲ့နေရာမှာအစင်းအမျိုးမျိုးအတန်အမျိုးမျိုးအနှံ့အမျိုးမျိုးအယတာမျိုးမျိုးအတွေ့အထိအမျိုးမျိုးလို့သုံးနေတဲ့မှာအမျိုးမျိုးဆိုတဲ့စကားလုံးလေးပါတယ်အဲ့ဒီအမျိုးမျိုးမှာဟလာအလိုရှိအပ်နှစ်သက်အပ်တဲ့အာယုံတွေလည်းပါမယ်အလိုမရှိအပ်မနှစ်သက်အပ်တဲ့အာယုံတွေလည်းပါမယ်ဟိုတန်မှန်စိတ်ထဲမှာဘာမှတိတ်ပြီးတော့ထူးထူးခြားခြားမဖြစ်တဲ့အာယုံမျိုးလည်းပါမယ်။ဒါဆာလိုနေနဲ့ပြောရင်အလိုရှိအပ်တတ္တဝါတွေအလိုရှိအပ်နှစ်သက်အပ်တဲ့အာယုံဆိုရင်အိဋ္ဌအာယုံပေါင်းလိုက်တော့အိဋ္ဌာယုံအလိုမရှိအပ်မနှစ်သက်တဲ့အာယုံကြရင်အနိဋ္ဌာယုံ เนาะตํามันอเนเนี่ยสิตาจ้ะรออเลลักษ์สรมิสัตตะอายุปองไล่ดอมิสัตตะอายุบ่ไอ้อายุนี่แท้มาล้วนโมพี่รอโกโกมีอาเนเนี่ยเจซุปิ้วแม่อายุสวยอเนฐายุนี่มาปองဟုတ်ပြီနော်နောက်တစ်ခုတန်မှန်အာယုန်นี่ကိုလာမလွှမ်းမိုးဒါဆိုရင်ဒီနေရာမှာဈေးထားတာဆွဲမဲ့ဖွယ်နှစ်သက်ဖွယ်ဆိုစကလုံးလေးပါရင်အဲ့ဒါအဋ္ဌယုန်လို့သဘောပေါက်ရတော့ဟုတ်ပြီနော်အဋ္ဌယုန်သာလင်ကိုယ့်အတွေ့အာကြည့်တော့မိရအနေနဲ့ဖြစ်သွားနိုင်တယ်ဒါကြောင့်နံပါတ်1လို့တက်ထားဆွဲမဲ့ဖွယ်နှစ်သက်ဖွယ်ရဲ့အရှိမှာ1လို့တက်ပြီးတော့ဆွဲမဲ့ဖွယ်နှစ်သက်ဖွယ်အာယုန်များသည်လို့ရေးထားတော့အဲ့ဒီအာယုန်ဒီအဋ္ဌယုန်ပေါ့အဋ္ဌယုန်ထဲမှာအစင်းလဲပါမယ်အတန်လဲပါမယ်အနှံ့လဲပါမယ်အထွေထိပ်တွေလဲပါမှာပေါ့နော်အဲ့ဒီအာယုန်ဒေသည်တဲ့ညာလေးထိုးလိုက်မယ်အဲ့ဒါအကြောင်းတရားဒီလို့တွေ့ရင်အကြောင်းတရားအကျိုးတရားကဘာလဲလို့ဆရာမတို့ကဆက်ကြည့်လိုက်တော့ထိုးအာယုန်များပေါ်တွင်အလေးအနက်ထားတတ်သောအာယုန်ဆိုတာအာယုန်ကိုမွေးလျော်တတ်တဲ့တရားဘာဖြစ်မလဲစိတ်နဲ့စေတသိက်ပေါ့ဒါကြောင့်အဲ့မှာလိုင်းတားလိုက်ရမှာစိတ်စေတသိက်များပေါ့အဲ့ဒါအကျိုးတရားဒါကြောင့်ဒီအစာမျက်နှာ16မှာပဲအပေါ်တော့ကအပေါ်မှာရေးထားတဲ့ပစ္စည်းပစ္စည်းဥပ္ပံမှာနံပါတ်1မှာအာရမဏုပနေတယဆိုလေတစ်ချက်လှမ်းကြည့်နော်နည်းနည်းမှန်းလို့ရပါတယ်အကြောင်းဆိုတဲ့ပစ္စည်းတရားမှာဆွဲမဲ့ဖွယ်နှစ်သက်ဖွယ်ဖြစ်ပြီးတော့လွှမ်းမိုးကြီးစိုးနိုင်တဲ့အာယုန်ဒေကိုအာရမဏဥပနေတယလို့သုံးတယ်တနည်းအဲ့ဒါဘာနဲ့အတူတူပဲလဲဆိုရင်အာရမဏဓိပတိနဲ့အတူတူပဲဟုတ်ပြီနော်အဲ့တော့အာရုံသမီးတို့ကပြန်သေးလာရင်ဆယ်မတို့တန်မှန်စိတ်တို့ရဲ့မွေးလျော်ရာအဝင်အာယုံ6ပါအဲ့ဒီအာယုံ6ပါသည်စိတ်တွေကိုမွေးလျော်အောင်ဖြစ်နေပဲကျေးဇူးပြုတယ်လို့တာမင်ညပြောရင်အဲ့ဒါအာရမဏပစ္စည်းပဲဖြစ်မယ်အဲ့ဒီအာယုံထဲမှာမမိမိအပေါ်မှာလွှမ်းမိုးကြီးစိုးတယ်ဆိုရင်အဓိပတိအာရမဏအဓိပတိအဲ့ဒီအာယုံဒီကိုယ့်အတွက်ကိုယ့်ရဲ့စိတ်အစဉ်စိတ်စေတသိက်တွေအတွက်အာကြီးသောမိယာနေနဲ့ဖြစ်လာပြီဆိုရင်အာရမဏဥပနိတိယအာရမဏုပနေတ္တယဆိုဒါဆိုရင်အာယုန်နဲ့ပတ်သက်ရင်သုံးစားနာမည်တွေ့လိမ့်မယ်။ရိုးရိုးအာယုန်ဆိုရင်အာရမဏတတ္တိပဲရှိမယ်။ဟုတ်ပြီနော်။အားလုံးကိုမိမိရဲ့စိတ်အစဉ်တွေကိုလွှမ်းမိုးကြီးစိုးထားပြီဆိုရင်အဲ့ဒီအာယုန်ဒီအာရမဏအဓိပတိပဲ။အဲ့တော့လွှမ်းမိုးကြီးစိုးထားတဲ့အာယုန်လို့ပြောရင်လည်းအဲ့ထက်မှအနိဋ္ဌာယုန်မပါဘူး။မိစ္ဆတာယုန်မပါဘူး။ဒါကောင်းတဲ့အဋ္ဌာယုန်လေးပဲပါမှာလေ။ဟုတ်ပြီနော်။အဲ့ဒီအာယုန်ဒီပင်လင်းစိတ်စေတသိက်တွေအတွက်အာကြည့်တော့မိယာပြန်ဖြစ်ပြီဆိုရင်အာရမဏုပနေတယဆိုတော့အာရမဏဓိပတိနဲ့အာရမဏုပနေတယဒီသဘောအတူတူပဲလွှမ်းမိုးတဲ့ဘက်ကိုပြောရင်အဓိပတိလို့နာမည်တက်လိုက်တယ်အကြောင်းတရားပဲဟုတ်ပြီနော်လွှမ်းမိုးတဲ့ဘက်ကိုသုံးရင်အဓိပတိအဲအာကြည့်တဲ့မိယာဖြစ်နေသွားရင်ဥပနေတယဒါပဲกว่าဟုတ်ပြီနော်ဒါလေးတစ်ချက်ပြန်စင်မှတ်မိရနောက်တစ်ခုကပြောမှာအာယုန်လို့ပြောရင်စိတ်တို့ရဲ့မွေးလျော်ရာဆိုတဲ့အတွက်အာရမဏပစ္စည်းကြရင်လည်းအကျိုးတရားကိုကျင့်စိတ်စေတသိက်ပဲအာရမဏဓိပတိလို့ပြောရင်လည်းအလေးအမြတ်ပြုတ်တဲ့အကြီးမှုဖြစ်တဲ့အာယုန်လို့ပြောရင်အကျိုးတရားကြည့်လည်းစိတ်စေတသိက်ပဲတွေ့မယ်အာရမဏုပနေတရားလို့တွေ့ရင်လည်းဘာဖြစ်မှာပဲလဲစိတ်စေတသိက်ဒါကြောင့်အဲ့ဒီစိတ်စေတသိက်မှာရိုးရိုးတန်မှန်အာရမဏတော့ကတော့ရိုးရိုးတန်မှန်စိတ်တွေ89ပါးလုံးစေတသိက်တွေ52ပါးလုံးခြုံပြောမှာပဲအခုကြရင်တော့အဲ့ဒီအာယုန်တွေကိုအလေးအနက်ကိုအာယုံပြူတဲ့စိတ်စေတသိက်လို့ရေးလိုက်မယ်ဟုတ်ပြီနော်ငါတို့သမီးတို့အနေထားနဲ့ဒီလောက်ဆိုရင်လုံလောက်တယ်ဟလာဘယ်လိုအာယုံမျိုးတွေဟလာဘယ်လိုစိတ်တွေစေတသိက်တွေဆိုတာတော့အဘိဓမ္မာတင်ပြီးရင်တော့အသေးစိတ်သိလို့ရသွားပြီနော်အဲ့ဒါလေးကိုဆံမနည်းနည်းလေးပြန်ပြောပြချင်တာကိုယ့်အကူတင်နေရင်နဲ့ဟိုသိနေရမယ်ပေါ့အာယုံနေထဲမှာဆိုအခုဆိုရင်အစင်းရူပါယုံနေအများကြီးဆံမတို့ကြည့်စရာတွေရှိပေမဲ့ငါတို့သမီးတို့ကဒီအချိန်မှာဆံမစာတင်နေတာဖြစ်တဲ့ကြောင့်ဆံမဆိုတဲ့ရူပါယုံပဲအဓိကထားကြည့်ပါနောက်ကင်ထားတဲ့စောက်ထဲမှာပါတဲ့အစင်းကိုပဲဟာလာဒီစာတွေကိုပဲအလေးအမြတ်ထားကြည့်ရင်ဒီအရို့ဒီကို့အတွက်ဒါလွှမ်းမိုးထားတဲ့အာယုံပဲသဘောပေါက်ရမယ်ဟုတ်ပြီနော်ဒါလေးကခြုံမဲ့အကြမ်းမြင့်မဲ့ပြောပါမယ်နောက်တစ်ခုစာမျက်နှာ15ကိုပြန်ကြည့်မယ်ဥပနိဒိယနောက်တနည်းကိုကြည့်အနန္တရူပနိဒိယလို့တွေ့လိမ့်မယ်အနန္တရူပနိဒိယကိုဆင်မမနေ့ကသင်ပြီးပြီပုတ်ဖြတ်ရင်အနန္တရနဲ့ဥပနိဒိယအနန္တရဆိုတာအကြာမရှိဇဒတ်ဟုတ်လားတခုထုတ်သွားတာနဲ့နောက်တစ်ခုကိုဖြစ်စေအောင်ကျေးဇူးပြုတာဖြစ်တဲ့အတွက်ကြောင့်အောက်မှာအဓိပ္ပာယ်လေးရေးထားတယ်အခြားမဲ့မိမိကြီးမိမိရဲ့အခြားမဲ့မှာဖြစ်စေမဲ့အကျိုးတရားတွေကိုအင်အားကြီးမားစွာနဲ့ကျေးဇူးပြုရင်တော့အနန္တရတ္တိမဟုတ်တော့ဘဲနဲ့အနန္တရဥပနိတ္တယလို့သုံးသွားပြီဟုတ်ပြီနော်ဒါဆိုရင်အနန္တရဥပနိတ္တယလို့ပြောလိုက်တဲ့အနေအားမှာဆယ်မတို့အနန္တရပစ္စည်းဟောအိန္ဒိယစရိုက်ကိုလိုက်ပြီးတော့တမန္တန္တရပစ္စည်းလို့တူတူပဲပြောခဲ့တယ်လေ ဆကြဝဠာမင်းနဲ့ရွာဆန်းမင်းဆက်မပြတ်ဘူးတာကြီးနဲ့ရတယ်ဆကြဝဠာမင်းကြီးနဲ့ရွာဆန်းပေးလိုက်ချင်းသည်တာကြီးအတွက်နေရာပေးလိုက်တာပဲမိမိဖယ်လိုက်တယ်နောက်တစ်ယောက်နေရာရသွားစေဟုတ်ပြီနော်အဲဆကြဝဠာမင်းကြီးတောထွက်သွားလေတာကြီးနန်းရတာပဲဆိုတာနေရာဖယ်လိုက်တာပဲမင်းနေရာတခုကိုဖယ်လိုက်တယ်ဖယ်လိုက်ပြီးတော့နောက်မိမိနေရာမှာဟုတ်လားဈာမပြတ်သွားပဲနဲ့နောက်တစ်ယောက်ကိုဖြစ် ဒီလိုလေးလာခဲ့ပြီးသွားပြီเนาะအဲ့ဒါဒီပင်လင်းဆံမတို့ရှေ့ရစိတ်စိတ်တိတ်တွေချုပ်သွားတာဖြစ်တဲ့အတွက်ကြောင့်ချုပ်ချင်းအပြည့်မရှိချင်းအပြည့်ကျေစုပြီးတော့နတ်တိပါလို့ဆံမတို့သင်ခဲ့ရတယ်ရှေ့စိတ်တွေကင်းကွာသွားမှာနောက်စိတ်ဖြစ်ရတယ်ဆိုတော့ဝိကတပါလို့ဆံမတို့သင်ခွင့်ရတော့အနန္တရတမန္တရနတ်တိဝိကတလို့ဆံမတို့လေ့လာတဲ့နေရာမှာအနန္တရပစ္စည်းပဲပြောပြောအနန္တရအကြောင်းပဲပြော ဟလာတခြားနိဗ္ဗာန်တို့တိညာတို့မပါဘူးဘာပဲလဲဆိုရှေ့စိတ်ချုပ်ရင်နောက်စိတ်ဆိုဒီအစဉ်ကစိတ်တွေနဲ့ဖြစ်စဉ်တွေပဲတင်ပါတယ်ဆိုပြီးဆရာမတို့တင်သွားပြီပရိသန်တွေစိတ်ချုပ်သွားရင်ဘဝင်စိတ်ကိုဖြစ်စေတယ်ဘဝင်မှာမှအာယုန်နဲ့ထွာရမတိုင်မချင်းပထမဘဝင်ချုပ်သွားရင်နောက်ဘဝင်အဲနောက်ဆုံးအာယုန်နဲ့ထွာရတိုင်ရင်စင်ញင်စိတ်ချုပ်ရင်မြင်သိစိတ်စသည်ဖြင့်စိတ်တွေအစဉ်တွေသုံးတယ်လို့ပဲအခုအနန္တရူပနေတရလို့ပြောရင်ရှေ့စိတ်ချုပ်ခြင်းသည်နောက်စိတ်ကိုဖြစ်စေတဲ့အတွက်ရှေ့စိတ်သည်နောက်စိတ်ရဲ့အကြီးတော်မြတ်အကြောင်းပြန်ဖြစ်တယ်နားလည်ပြီနော်ဒါဆိုရင်ဆံမတော်ကစာလေးအနေနဲ့အခြားမဲ့အင်အားကြီးမှသောအကြောင်းတရားသည်အနန္တရဥပနိဒိယဆိုအနန္တရူပနိဒိယသည်ဘာနဲ့တူတယ်လဲလို့ပြောရင်အနန္တရပဲဟုတ်ပြီနော်အဲ့တော့ဒီနေရာမှာစာမျက်နှာ16မှာအနန္တရူပနိဒိယမှာပစ္စည်းပစ္စယုပ္ပန်လေးရေးပေးထားတယ်ပစ္စည်းဆိုတဲ့အကြောင်းတရားမှာရှေ့ရှေ့၌ဖြစ်သောစိတ်မှန်တဲ့၍ရေးထားတော့စိတ်89စေတသိက်52ဟောအကြောင်းတရားအနေနဲ့အကျိုးတရားအနေနဲ့ကြည့်လိုက်တော့နောက်နောက်၌ဖြစ်ကုန်သောစိတ်89စေတသိက်52အဲ့တော့စေတသိက်ဆိုတာစိတ်ပိုင်းပါပြီးသားဆိုအဓိကပြောချင်တာစိတ်အကြောင်းပြောချင်တာဟုတ်ပြီနော်ဘယ်စိတ်မဆိုဥပခဏထိခဏဘင်ခဏရေလို့ခဏငယ်လေး၃ချက်ပဲရှိတယ်အဲ့ဒီဟာအဲ့ဒီစိတ်ကလေးဖြစ်နေတဲ့အချိန်မှာစေတသိက်ပါမှာပဲချုပ်သွားရင်စေတသိက်လည်းချုပ်သွားမှာပဲအဲ့ဒီတော့အဲ့ဒါကိုနားလည်စေချင်တော့ကျေးဇူးပြုဘုံဆိုပြီးတော့အောက်အပိုက်မှာရှေ့စိတ်များသည်တွေ့လားရှေ့ရှေ့စွာလေးလိုင်းတာစိတ်စွာဝိုင်းထားအဲ့ဒီစာချောင်းသည်နံပါတ်1လို့တက်လိုက်နံပါတ်1လို့တက်ခြင်းအပြင်ဒါသည်ဘာဥပနိတ္တယအကြောင်းပြောနေတယ်လဲဆိုရင်အနန္တရူပနိတ္တယအကြောင်းသူပြောနေတယ်လို့သဘောပေါက်လိုက်စေချင်ဆရာမတို့ဒီမှာကဏ္ဍမတက်ထားဘူးဒါတို့သမီးတို့တက်ထားရင်ဖက်လိုက်နားလည်သွားစေချင်ပါနော်ဒါကြောင့်ရှေ့ရှေ့စိတ်စွာဝိုင်းထားများသည်များသည်လို့ပြောတော့စိတ်တွေအကုန်လုံးတပြုံကြီးဖြစ်တာမဟုတ်လေတစိတ်ချုံမှနောက်တစိတ်ဖြစ်မှာပဲလို့သဘောပေါက်ရမယ်အဲ့တော့အဲ့ဒီစိတ်တွေမှန်သမျှမှာဘယ်စိတ်မဆိုဒီပုံစံမဲလို့သိကျင်တယ်ဒါကြောင့်နောက်ဖက်မှာမြားလေးထိုးလိုက်ဒီလို့ပြောရင်အကြောင်းတရားမြားလေးထိုးလိုက်မယ်အဲ့ဒီမှာလိုင်းတားမယ်မျိုးတူစာလေးလိုင်းတားမျိုးတူသည်ဖြစ်စေဆိုတော့ရှေ့စိတ်ကကုသိုလ်စိတ်ဆိုရင်နောက်စိတ်ကကုသိုလ်စိတ်ဆိုမျိုးတူပေါ့ဟုတ်ပြီနော်ရှေးစိတ်ကအာကုသို့ဆိုရင်နောက်စိတ်ကလည်းအာကုသို့ဆိုမျိုးတူပေါ့ရှေးစိတ်ကကရိယာဆိုရင်နောက်စိတ်ကလည်းကရိယာဆိုမျိုးတူပေါ့ရှေးစိတ်ကဝိဘက်ဆိုရင်နောက်စိတ်ကလည်းဝိဘက်ဆိုမျိုးတူလို့ဆိုလို့ရမျိုးတူသည်ဖြစ်စေမြင်းဆောင်ဖြစ်လိုက်လိုင်းတားမယ်မျိုးကွဲမျိုးကွဲသည်ဖြစ်စေလို့တုံးလိုက်တယ်ဆံမတို့ဇောလို့နေရာမျိုးကြိုက်မျိုးတူတယ်လေရှေးပထမဇောကကုသို့ဆိုရင်နောက်ကလည်းကုသို့အာကုသို့ဆိုရင်အာကုသို့ကရိယာဆိုကရိယာမျိုးတူတယ်哦စင်ញင်စိတ်စင်ញင်စိတ်ပြီးမြင်သိစိတ်မတူတော့ဘူးဟုတ်ပြီနော်အဲစသည်ဖြင့်အဲ့ဓာမျိုးတွေဖြစ်စေတာအတန်းချင်းခက်လွယ်အောင်ပဲပြောတာဆံမတို့နားလည်အောင်ပြောရင်အရှိကကုသိုလ်အနောက်ကအပြာကတဆံမတို့သင်ခဲ့တယ်လေပုရိမာပုရိမာကုတလဓမ္မပစ္စည်းမဏံပစ္စည်းမဏံကုတလဏံဓမ္မဏံဆိုမျိုးတူပုရိမာပုရိမာကုတလဓမ္မပစ္စည်းမဏံပစ္စည်းမဏံအပြာကတဏံဆိုမျိုးမတူတော့အာကုသိုလ်အာကုသိုလ်မျိုးတူတယ်အာကုဗျာမျိုးမတူတော့ဗျာဗျာမျိုးတူတယ်ဗျာကုမျိုးမတူတော့ဗျာအာကုမတူတော့အဲ့တော့မျိုးတူသည်ဖြစ်စေမျိုးမတူသည်ဖြစ်စေတစ်ခုချုပ်သွားတာ ਨੇ နောက်တစ်ခုဖြစ်ခွင့်ရမယ်ဆိုရင် ਨੇ ရှေးစိတ်သည်နောက်စိတ်အတွေ့သူချုပ်ပေးခြင်းသည်နောက်စိတ်အတွေ့နေရာပေးလိုက်တော့အာတိတော်မိရပဲတဲ့ဒါကြောင့်လိုင်းတားလိုက်ရမှာနောက်နောက်စာလိုင်းတာပေါ့မျိုးတူသည်ဖြစ်စေမျိုးကွဲသည်ဖြစ်စေနောက်နောက်အဲ့ဒီမှာလဲဝိုင်းထားလိုက်ရမှာစိတ်ပေါ့ဒါဆိုရင်အနန္တရူပနေတ္တယသည် ဘယ်နေရာကိုပြောရလဲဆိုရှေးစိတ်နဲ့နောက်စိတ်ပဲလို့ပြောရမယ်ဟုတ်ပြီနော်အဲ့တော့အနန္တရကိုပဲအထုပြုပြောတယ်လို့သဘောပေါက်လိုက်ရလိမ့်မယ်ဟုတ်ပြီနော်ကဲနောက်တစ်ခုနံပါတ်3အစစ်စာမျက်နှာ15ကိုပြန်ကြည့်ရင်နံပါတ်15ဥပနိနံပါတ်3စာမျက်နှာ15မှာနံပါတ်3ကိုကြည့်လိုက်တော့ပကတူပနိဒိယလို့တွေ့တယ်နော်ပကတူပနိဒိယဆိုတာဒီပကတနဲ့ဥပနိဒိယနဲ့ပေါင်းထားတာပဲပကတဆိုတာပကတိပဲပကတိနဲ့အတူတူပဲပကတိဆိုတဲ့အတွက်ကြောင့်သူကအခြားအပေါ်ကဟလာဟိုဥပနိဒိယတွေလို့အာယုံမျိုးလည်းမဟုတ်ဘူးတဲ့ရှင်းစိမ့်နဲ့နောက်စိတ်လိုမျိုးနေရာမျိုးလည်းဖြစ်တာမျိုးလည်းမဟုတ်ဘူးတဲ့အဲ့ဒီသဘောတွေနဲ့လုံးဝမဆိုင်ဘူးဆိုတော့တနည်းအားဖြင့်ပြောရင်အာရမဏုပနိဒိယမျိုးလည်းမဟုတ်အနန္တရူပနိဒိယမျိုးလည်းမဟုတ်ဟုတ်လားဘာအဲ့ဒီသဘောမျိုးအာယုံနေနဲ့လည်းမဟုတ်ပါဘူးဟုတ်ပြီနော်စိတ်လေးနေရာမှာချုပ်သွားတာမျိုးစိတ်ရှင်းစိတ်ချုပ်လို့နောက်စိတ်ဖြစ်တာမျိုးလည်းမဖြစ်ရအောင်ခုပြောမှာကအခြားသောသူတို့နဲ့မဆိုင်မဲနဲ့ပင်ကိုပဂတိအနေနဲ့အာကြီးသောမိယာဖြစ်ပြီဆိုရင်နော်ပကတူပနိဒိယဆရာမတို့ပြောခဲ့တယ်လေမြတ်စွာဘုရားတည်းဟူသောပုဂ္ဂိုလ်အကြောင်းပြုပြီးတော့ဆရာမတို့ဆရာမတန်တန်မာယောသာရုသမီးတို့အပါအဝင်တတဝါတွေရဲ့တန်တန်မာယောမြတ်စွာဘုရားကိုအကြောင်းပြုပြီးတော့ကုသိုလ်တွေဖြစ်ခွင့်ရရင်မြတ်စွာဘုရားတည်းဟူသောပုဂ္ဂိုလ်သည်ဆရာမတို့အတွက်အာကြီးသောမေယာအဲ့ဒါပကတူပနေသေးရတယ်သဘောပေါက်ပြီနော်အဲ့ဒါမျိုးပုဂ္ဂိုလ်ကိုအကြောင်းပြုပြီးဖြစ်နိုင်တယ်အရှင်ဒေဝရတ်လိုပုဂ္ဂိုလ်မျိုးပေါင်းသိမ့်လိုက်တဲ့အတွက်အဇာတသက်မင်းသားလေးသည်အဖေတက်တဲ့အထိမကောင်းမှုကိုကျူးလွန်သွားပြီးနိုင်တယ်။အဲ့ဒါဆိုရင်အရှင်ဒေဝရတ်သည်အဇာတသက်မင်းသားလေးအတွက်ပကတူပနေသေးရ။ဒါကြောင့်မြတ်စွာဘုရားပြန်ပြီးတော့တရားတွေဟောတဲ့နေရာမှာအာသေးဝနာစဘာလာနံဘာလာနံလူမိုက်တို့ကိုအာသေးဝနာစမပေါင်းကြနဲ့။ပန္ဒိတာနေစသေဝနာပန္ဒိတာပညာရှိတွေကိုတော့သေဝနာပေါင်းသင်ကြပါဆိုတာဒါသည်လူမိုက်ဆိုတဲ့မကောင်းမှုတွေပြုလုပ်တဲ့သူကိုပေါင်းသင်ရင်အကုသိုလ်တွေဖြစ်စေနိုင်တယ်။အဲပညာရှိသူတော်ကောင်းတွေပေါင်းသိရင်ကုသိုလ်တွေတိုးပွားစေတယ်ဆိုတော့ဒါဒီပကတူပနိဒိယကိုပြောချင်နေတာ။ဟုတ်ပြီနော်။ယာတိဥဒုကောင်းမွန်တဲ့ယာတိဥဒုယာတိဥဒုတွေကောင်းလာရင်လေယာတိဥဒုကိုအမိပြုပြီးတော့ကုသိုလ်ဖြစ်တဲ့သူတွေဖြစ်တယ်။အကုသိုလ်ဖြစ်တဲ့သူတွေဖြစ်တယ်။ယာတိဥဒုမကောင်းလာတဲ့အပေါ်မှာမူတည်ပြီးတော့များသောအားဖြင့်တော့ယာတိဥဒုမကောင်းရင်အဲမိုးရရွာလွန်းလိုက်တာနေရာလည်းမပူတော့ဘူးဆိုပြီးတော့အကုသိုလ်ဖြစ်တဲ့သူချိန်ဆနေရင်ဒါအလကားနေဒေါသထွက်နေဒါအကုသိုလ်ဖြစ်တာပေါ့။အော်ရာသီဥတုဘလို့ပဲလာလာမိုးရွာရွာနေပူပူလုံးဆရာရှိတဲ့အလုပ်ကိုတဆိုင်မှတ်မှတ်လုပ်နေတဲ့သူတွေတော့ကုသိုလ်ပဲဖြစ်တယ်အကုသိုလ်မဖြစ်ဘူး။ဒါကြောင့်ရာသီဥတုဒီလေတတဝါတွေပေါ်မှာနော်ကုသိုလ်အကုသိုလ်တွေဖြစ်စင်ဒါလည်းပကတူပါနေသေးရပဲ။ဟုတ်ပြီနော်။အဲနေရာထိုင်ခင်းအစာအတော့ဒါမနေ့ကပြောပြီးသွားပြီ။အဲ့တော့ပြောချင်တာကအာယုံသဘောမျိုးလည်းမဟုတ်ဘူး။အနန္တရသဘောမျိုးလည်းမဟုတ်ဖဲနဲ့ပင်ကိုပကတိအနေနဲ့အာဂျီတော်မြာအနေနဲ့ဖြစ်စေတာဒီပကတူပနိဒိယဆိုတော့ဒီပကတူပနိဒိယကိုဒီမှာရေးထားတယ်နံပါတ်3မှာစာမျက်နှာ15မှာမိမိတန်တန်၌ဖြစ်ပေါ်စေပြီးဒါကမိမိတန်တန်ဆိုတာကိုယ့်ဘက်ကကြည့်ရင်တော့မိမိပေါ့ဟုတ်ပြီနော်အဲကိုကလွဲရင်ဘာဖြစ်လဲသူတစ်ပါးပေါ့မိမိတစ်မျိုးတည်းတွေမဟုတ်မိမိရောသူတစ်ပါးရောဟုတ်ပြီနော်မိမိတွေမှာရောဆုလို့နေတာတတ္တဝါတွေလို့ပြောချင်တာပေါ့နော်မိမိတန်တန်မှာဖြစ်စေသူတပားတန်တန်နေမှာဖြစ်စေဟလာဖြစ်ပေါ်စေနိုင်ပြီးတော့မိဝဲရရှိစေပြီးအာကြီးသောအကြောင်းတရားအနေနဲ့ကျေးဇူးပြုရင်ပကတူပနေတရပါပဲတဲ့ဆိုပြီးတော့ကျေးဇူးပြုပုံမှာဟလာနံပါတ်3လို့တက်ရတော့မှာပေါ့မိမိစွာလေးကိုလိုင်းတထားပေါ့မိမိလည်းယူလို့ရတယ်ဒီနေရာမှာနောက်တစ်မျိုးပြောရင်သူတပားရောတူတူပဲပေါ့ဟုတ်ပြီနော်ဒါကြောင့်မိမိတွေ့ကြုံခံစားနေရသောဥဒုယာတိလိုင်းတလိုက်ရမှာဥဒုယာတိအစာဟာရဥဒုယာတိလို့ပြောရင်ဒီမှာဥဒုလို့ဆိုမှာပေါ့အဟာရလို့ပြောရင်ဘောဇဏံပြီပေါ့ဟုတ်လားပြီးရင်နေထိုင်စရာအစအုံစတဲ့အရာဝတ္ထုဆိုသေနာတနာပေါ့ဟုတ်ပြီနော်ပေါင်းသင်းဆက်ဆံရတဲ့ပုဂ္ဂိုလ်ဆိုတော့ပဋ္ဌာန်းနေနဲ့မှာဟောတော့ပုဂ္ဂလောပြီဟုတ်တယ်လားဥပါနေတယပိစေနာပိစယောရာဒီဥဒုကြီးဥဒုဘောဇဏံပိဆိုတော့ဥဒုအစအတော့ကိုပြောတော့ဘောဇဏံပိဟုတ်ပြီနော်ပြီးရင်ဒေနာတဏံပိဆိုပြီးတော့ဓာရီတိတဲ့ဟလာဒုတိဆိုပြီးတော့အဲ့ဒီမှာဒုတိဆိုပြီးမြားလေးထုတ်လိုက်စာကြံရင်ခဲ့တာဒုတိမြားလေးထုတ်နည်းနည်းလိုက်ရေးလိုက်မယ်မိမိညင်းဆောင်သူတပါမိမိသူတပါတန်တန်တို့၌တန်တန်တို့၌ဒါလေးနည်းနည်းပြောခြင်းနဲ့မိမိသူတပါ 丹丹都拿，得起的有都能看嘛。丹丹说的这个龙爷，哪眼的单位部呢？姓啊，丹丹是吧？得起包裹的嘛呢？不得啊，对，是吧？我懂你啊，对，是丹丹我懂你了。帮人把油回去，帮帮丹丹路家爷的卡家人。喏，第二嘛，第六帮生意啊，丹丹呐，哪里多了？丹丹。大家变把有位出，大家叫阿尊师，那塞纳没有动啦。然后他讲咪咪，读的吧，丹丹都奈是阿波安的动啊。咪咪读的吧，丹丹都奈，古都阿古都这样咪啊，古都多么好，阿古都这样咪啊，皮色金片，第二位，因阿吉妈嘞，长得牙齿又尖，八路动嘞，不给扎五八内的呀，帮来着，不给猪八。你的呀吧，别的哪来为喏？啊，那里有么尼啊？什么？啊，你那呀嘛，都说偏心不偏心？你有表演？不过都五八你的呀，你呀要路线偏心你的呀？啊，难得啦，帮山庙那来没住哦，喏，啊，难得啦，动物的理他去，啊，难得啦，动物姑姑姑别，好比喏，阿姑阿姑阿姑别，他来在没？啊，难得五八你的呀在，你在没多哩？他乱乱买来，好比喏，五八你的呀，得得过多哩，卡家人。姑姑姑阿姑给点心，姑别好了，先把表来冻结。姑姑姑别阿姑给点心，给点心露出来的。说罗拉个，谢谢姑多的布里玛布里玛，姑得啦达玛，别西玛呢别西玛呢，姑得啦呢达玛呢，乌巴内的啊别西那别西哦，谢姑多的，那姑多姑。阿基多米亚尼呢？耶稣表的，好比喏，阿里尼亚加罗先，谁孤独的？谁孤独谁的？哪孤独谁孤？谁在尼呢？耶稣表他，阿南德鲁巴尼的呀？哪里呀？没？他妈莫言，阿拉们鲁巴表们，谢谢撇开不到孤独过，阿用表约，哪孤独撇身，阿拉们鲁巴尼的呀？怎么报比喏？哎，包括在这话，阿用表也他不给鲁巴一天么？得得多没？那包括讲就比古多阿古多大大大差的，古三妈表姐呐，姑姑耍了有表姐呐，再看姑阿姑耍那边的，不离嘛不离嘛，古的啦的嘛，别是嘛呢别是嘛呢，阿古的啦呢的嘛呢，谁古多的，那阿古多个给点谁的，再看阿拉阿丘尼亚的嘛，再看的林马伯，喏，迪尼亚嘛。这些人嘞，我把内地阿路表演着，阿里内亚嘛，阿南德拉嘛包，阿南德拉个姑姑姑别阿位是的哩，阿南德拉姑都话呢，阿姑都撇路，没有，他不包阿。他路来说，姑都呢，阿姑都的，这位沙路表演着，谁撇身的苦来嘛，没心难，哪来位喏？阿罗，第二下在给点水路车来打个，阿里车嘛，阿南德拉嘛包路表演。那阿里个钱所以，他所以，是古多个阿张表比多，阿古多撇的说了，阿用表了不？可那个路个嘞，咋闹？阿用表比多，俺路那个马来里钱，所以，个路个嘞古多个阿张表比阿古多撇多了。他不包的喏，后边喏，哎，托你做啥呗？好啦，第古多撇些阿用那个，好啦，第年少皮阿阿张表比多。古多撇的，阿古多撇的，啥这边表现着，大家咯，不，哈啦，不个猪八不个多来嘛，不个那多吧，喏，大家也表现啦，撇身个表啦，哎，这看，古多个阿张表比着，阿表个咋撇的，说啦，咋咯，古那古多谁撇的，比人他们看啥嘞，谁个里撇多嘞，所以，阿拉没有加路线喏，古表说啦咯，阿拉们那，哈啦，阿南猪八来压奶奶，阿拉们猪八来撇奶奶。喏，他们有的就多了，撇得多，哎，他们就给点心嘛吧。若给点心，说的这个龙的车来咋个？这问题的实在没葫芦表情了。若来来来买家人，我把你的呀，别是有好的卡家人，谁孤独的，哪孤独来撇谁奶奶？这卡的人，谁孤独个啊？张表月，哪阿孤独来撇路亚的？谁孤独个啊？张表比孤独老人，孤独也啊就。古德拉威贝的嘞，撇多啦，洗的薄，好比那他撇个的。哎，托你帮什么？谁阿古多个一张表皮咯？那阿古多撇的苏拉卡咯？谁阿古多谁抽多烟？那阿古多撇的咯？南都鲁班内的呀，表露呀。实在，他谁抽比他谁撇的？ ဒါတော့ခုနဆံမတို့တင်ခဲ့တဲ့ဇောရဲမှာပါမှာပေါ့ဟုတ်ပြီနော်အေးတခါတည်းရံမှာဖြစ်လာတဲ့အကုတို့အာယုံပြုတ်ပြီးတော့အကုကုတို့ဖြစ်သွားတာတွေလည်းရှိရဆိုမနေ့ကဆံမခုနတငယ်ချင်းနှစ်ယောက်ပုံစံလေးပြောပြသွားတယ်ဟုတ်တယ်နော်ကိုတငယ်ချင်းရဲ့ရေဘူးလေးကိုကခိုးတောက်လိုက်တယ်ခိုးတောက်လိုက်တဲ့အကုတို့ပြန်ဆင်ကျင်လိုက်တော့ငါမဟုတ်လိုက်တာဆိုပြီးတော့ကုတို့ဖြစ်အောင်ကုတို့လေးဖြစ do phit twa da aw ma shi bla hoh bi no eh ta kha ta le ja yin agudo a chang pyu bi agudo ayon pyu bi do agudo phit da le she so a lo agudo so ra di agudo go a chang pyu bi do agudo phit de lo she sait agudo chou lo naw sait phit de so ra byo chin anan thrupa nei de ya mimi ma phit de agudo sait go ayon pyu ywe naw ta agudo phit yin no ayon pyu do aramrupa nei de ya ta kha ta le ja yin ko wa dhosa phit ni de ไอ้ดอดาโอ้เปลี่ยนพี่รอกูอ่ะกုံอยู่นี่ล่ะมาดอดาตีเลยหมดล่ะဟုတ်တယ်นะเอ้ทุนนี้ดูซะกูมานะบ่มากูเปลี่ยนจีนั่นนี่ล่ะရှိတယ်အဲ့ဒါမျိုးဆိုရင်เนาะอากุตุကိုအကြောင်းပြု၍อากุตุဖြစ်နေတာဒါကြောင့်อายุပြုပြီးတော့ဖြစ်ရင်เนาะอารมณะတစိတ်ချုပ်ပြီးมาတစိတ်ဖြစ်တယ်လို့ควินเนี่ยပြောရင်อนันตระဒါတော့ပဲမှတ်လိုက်တော့อากุตุကိုစိတ်อากุตุစိတ်ချုပ်သွားလို့နောက်กุตุစိတ်ဖြစ်တယ်လို့ပြောควินမရှိတဲ့အတွက်အဲ့ဒီအချိန်မှာကေတင်စိဆိုအနန္တရမရဘူးလို့ပြောချင်တာရှေ့အကုတ္တကိုအာယုံပြုတ်၍နောက်ကုတ္တတော့ဖြစ်ခွင့်ရှိတယ်ဆိုတာဒါကြရင်အာရမဏဥပနိတိကရသွားနိုင်တယ်နော်သဘောပေါက်ပြီနော်အဲ့လိုမျိုးလေးတွေသူထူးခြားချက်ကလေးရှိတယ်ပေါ့အဲ့တော့ဇန်နာတွေကတော့ဆမ်းမအထူးပြောစရာမရှိတော့ဟုတ်လားပဋ္ဌံပူဇော်ရင်အာယုံပြုတ်ရမှာကပြန်ပြောရင်အနန္တရပစ္စည်းကိုပူဇော်ရင်ပုရိမာနေရာဆိုရင်ဇောနေရာတွေလည်းပါမယ်ခုနပြောတယ်ဟာလာကုသိုလ်အကုသိုလ်နေရာတွေလည်းပါနိုင်တယ်စင်ញင်စိတ်တွေဘာတွေစသည်ဖြင့်ဒါတွေလည်းပါနိုင်တယ်အဲ့တော့ဒါတွေပုရိမာပုရိမာလို့ဟောတဲ့နေရာကြရင်ဆရာမပြောခဲ့ဘူးတဲ့ဓာတ်နဲ့လည်းဟောတာရှိတယ်ဇက်နဲ့လည်းဟောတာရှိတဲ့နေရာမှာဒီနေရာဇက်နဲ့ဟောသွားတဲ့နေရာသဘောပေါက်ပြီနော်အနန္တရပစ္စည်းကိုဟောတဲ့အခါမှာအဲ့တော့ပြောချင်တာအနန္တရပစ္စည်းကိုဟောရင်ပုရိမာဆိုတဲ့နေရာကြရင်ကုဗျာနဲ့ချက်သွားတယ်အကုဗျာနောက်တစ်ခုဗျာကရဟောမယ်ဗျာဗျာဗျာကုဗျာအကုဒါအနန္တရအာသေးဝနကြတော့မျိုးတူပဲသွားရဇောလေးလေးပဲကွက်ဟောရတယ်ဒါဆိုရင်အာသေးဝနဟောရင်ကုဒါပဲအကုကြရင်လဲအကုဖယားယဟန္တာကြတော့ကရိယာဆိုကရိဗျာကရိဗျာဒါပဲဟိုဗျာဗျာလို့မဆိုဘူးသူကကရိယာဇောဇတ်နေရာကိုပြောချင်တာဟုတ်ပြီနော်ကဲဒါပြီးပြီဟဲ့လားဥပနိတိယကိုဟောရင်ပုရိမာပုရိမာလို့ဟောပြီဆိုရင်တို့ပြောရင်ကုအကုဆိုရင်ကေတင်စိဟုတ်ပြီနော်ကုဗျာသုံးချက်သွားတယ်အနန္တရာတော့ကုဗျာပဲအခုကြာရင်ဥပနိတိယကိုဆိုရင်ကုအကုကေတင်စိကုဗျာရပြီနော်အကုကိုဆိုလဲသုံးချက်ဟောမယ်အကြောင်းဘက်ကအကုနောက်တစ်ခုအကုကေတင်စိအကုဗျာဘီဘီအဗျာကတာတော့လွယ်ပြီခုနအတိုင်းပဲဗျာဗျာဗျာကုဗျာအကုလွယ်ပြီဟုတ်ပြီနော်အဲ့ဒါလေးဆရာမနည်းနည်းပြန်လုံးပြတာကဲဒါဆိုရင်ဆရာမတို့ဒီနေ့ဘာဆက်တက်မလဲဆိုရင်ကာမပစ္စည်းကိုတက်မယ်အဲ့တော့ကာမပစ္စည်းကိုတက်တဲ့အခါမှာမှတ်စုလေးအရင်ကြည့်မယ်နေလို့ဆိုမှတ်စုကမကင်ပြစ်သွားလို့နော်မှတ်စုမှာစာမျက်နှာ16ရောက်သွားပြီတွေ့လားစာမျက်နှာ16ပဋ္ဌာန်းအကြောင်းတရားနေနဲ့ယူမယ်ဆိုရင်တော့2073ခုမြောက်ပေါ့เนาะကမ္မပစ္စည်းဆိုတာတွေ့ပါလားစာနေနဲ့ကြည့်လိုက်တဲ့အခါမှာစိတ်ဣဗျာပါရဟုဆိုအပ်တော့အဲ့ဒါလေးလည်းနည်းနည်းလေးပြောခဲ့ခြင်း ਨੇ เนาะဗျာပါရဆိုတဲ့စကားလုံးကြီးဗျာပါဒဆိုတဲ့စကားလုံးကြီးရောတတ်ကြတယ်အဲ့လေးကိုဆရာမပြောပြခြင်းเนาะဗျာပါရအခုသွားမှာဗျာပါရမှားတတ်ကြတာဗျာပါဒဟာဒီရာကောက်နဲ့ဓာတွေလွဲသွားရင်အထိပ္ပယ်လုံးဝပြောင်းသွားတယ်ဗျာပါဒဆိုတဲ့စကားလုံးကဒေါသရဲ့စကားလုံးပဲဒေါသအာကြီးသွားရင်နောက်ဆုံးအဆင့်ကဗျာပါဒအဆင့်ရောက်တယ်အဲ့တော့မကျေနပ်ဘူးအရာဝိထုအာယုံတစ်ခုခုပုဂ္ဂိုလ်တတ္တဝါတစ်ခုခုအာယုံတစ်ခုခုမကျေနပ်ဘူးဆိုရင်ဒေါသမကျေနပ်တာနေပြီးတော့ခက်ထန်ကြမ်းတမ်းလာပြီလို့ပြောခြင်း ไอ้ดอดาเว้ยพะยะดีกรีမျိုးสงฮ้อเลยปฏิกะถ้าจังดอดาเนี่ยปฏิกะทุกๆเว้ยเนาะคัดทันจั้นจั้นล่ะพี่ส่วนปฏิกะไอ้คัดทันจั้นจั้นอยู่นี่มะกะเบ้เนี่ยสိတ်แท้มาไอ้ห่าวผีช่อหลุไม่ย่อดอเบ้เนี่ยยันญูพั่วไปยันญูพั่วเลยสอดอดาเนี่ยเว้ยเนาะเนาะยันญูพั่วยินอากาตะหลุตรงนี้กาจีเยชาอากาตะအဲ့ဒီရံညိုးဖွဲ့လာပြီဆိုရင်အဲ့ဒီပုပ်ကိုကိုပြက်ကိုပြက်စီးစေချင်တာเนาะ तू မကြီးပွားစေချင်ဘူး तू မချမ်းသာစေချင်တော့ဘူး तू ယောဂတွေဖြစ်စေချင်တယ်เนาะ तू ကိုကဲ့ရင်ဝမ်းသာတယ်ဒီအစ်စ်နေပြောင်းလာတယ်အဲ့ဒီကနောက်ဆုံးဘလောက်ထိလဲဆို तू သေးတောင်သေးသွားစေချင်တယ်အဲ့ဒီအသေးတောင်းတတဲ့အစ်စ်ထိဒါကြောင့်ဆရာမတို့ကသေးကိုသေးစေချင်တဲ့အစ်စ်ထိပြောင်းပြီဆိုတဲ့ကအဲ့ဒီဒေါသကိုပြပါတာလို့တော့ဒါကြောင့်ဆရာမတို့ဟာလာတရားတွေကိုမှတ်တဲ့အခါကျရင်အဘိဓမ္မာသင်တဲ့အခါကျရင်ဗျာပါဒကိုအသေးတောင်းတဗျာပါဒလို့ပြောတယ်။နော်ဒါမှတ်ထားရမယ်။သေခြင်းကိုတောင်းတတာ။အဲ့ဒီပုဂ္ဂိုလ်သေသွားတာကိုဖြစ်စေခြင်းတာတောင်းတဆိုတာစန္ဒရှိနေတာ။ဒီပုဂ္ဂိုလ်သေကိုသေစေခြင်းနဲ့ပြက်ကိုပြက်စီးသွားစေခြင်းနဲ့ဒင်းသိမ်မကိုအေးတယ်ကွာဆိုရင်အဲ့ဒါရိုးရိုးဒေါသမဟုတ်တော့ဘူး။အဲ့နင်းသိမ်မအေးတယ်လေငါတော့မသေလို့မဖြစ်ဘူးဟုတ်တယ်လား။အဲ့အဲ့ဒီလိုဖြစ်ပြီဆိုရင်တော့အဲ့ဒါဗျာပါဒ။အဲ့ဒါဗျာပါဒဆိုတာဒေါသကနေသွားတဲ့ဒီဂရီတွေဆိုတာသိရတယ်